ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဝင်ခုနှစ်ဦးဟာဒီကနေ့နိုဝင်ဘာ15ရက်နေ့ကစတင်ပြီးတော့ရခိုင်ပြည်နယ်ကိုတွားရောက်ကြမှာဖြစ်ပါတယ်။လက်ရှိဖြစ်နေတဲ့ရခိုင်ပြည်နယ်ကတိုက်ခိုက်မှုမငြိမ်သက်မှုတွေကိုလေးလာစုံစမ်းမှုအတွက်စစ်တွေမျိုးနဲ့မောင်တော်မျိုးတွေကိုတွားရောက်လေးလာကြမှာဖြစ်ပါတယ်။တုံးရကြမဲ့ခီးစဉ်အတွင်းဒေသခံတွေဒေသဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့ဆုံမေးမြန်းဖို့အစီအစဉ်ရှိတယ်လို့ဒီခီးသွားမဲ့ကော်မရှင်အဖွဲ့ဝင်တယောက်ဖြစ်တဲ့ဦးရဲလွင်က VOA မြန်မာပိုင်းကိုပြောပါတယ
်။လက်ဗနန်ကပုံမပါသေးဘူး။ဒီနေ့ဆက်တွေ့သွားမယ်ခင်ဗျဆက်တွေ့ရောက်ပြီးတော့မှဟိုမှာကျွန်တော်တို့ဒီနေ့ဆူရဖွဲ့တော်ဝင်နဲ့တွေ့ပြန်ဒုမီမျိုးဖားလီနှစ်ဖက်အုပ်စုပါပေါ့နော်တွေ့ဖို့ရှိတယ်အစံပါလာဝင်နေရောရခိုင်မျိုးသားတွေရောတို့လည်းတွေ့ဖို့ပေါ့အဲပြီးလို့ရှိရင်ကျွန်တော်တို့ NGO တွေပါလီပေါ့အဲ့ဒီမှာရှိတဲ့လူတွေပါလီအဲ့ဒါလေးနဲ့တွေ့မှာပေါ့နော်အဲ့ဒီမှာအချိန်နေတိခောက်ပြီးတော့မှမောင်တော်ဘက်ကိုသွားဖို့ဆိုတဲ့ခါတော့အဲဒီရောက်မှဆုံးဖြတ်မှာပဲ
။ကော်မရှင်ဖွဲ့ဝင်ဦးဝေလွင်ကဒီအခုမနေ့အသံမလွင့်ခင်မှာပဲပြောကြားခဲ့တာဖြစ်ပါတယ်။တချိန်တည်းမှာပဲဒီမောင်တော်ခရိုင်ထဲမှာအကြမ်းဖက်တိုက်ခိုက်မှုတွေပြန်လည်မြင့်တက်လာတာကြောင့်ဒေသခံတွေလုံခြုံရေးအတွက်စိုးရိမ်နေကြပါတယ်။မောင်တော်ခရိုင်ထဲမှာရှိတဲ့နေကြားဆောင်ရဲစခန်းတွေအပေါ်လက်နက်ကင်တွေရဲ့တိုက်ခိုက်မှုဖြစ်ခဲ့ပြီးတလားအကြာမှာအခုလိုလက်နက်ကင်တွေဘက်ကတိုက်ခိုက်မှုတွေဆက်ရှိနေသလိုအစိုးရတပ်ဖွဲ့တွေဘက်ကလည်းလေကြောင်းကနေပြန်လည်တိုက်ခိုက်မှုတွေရှိပါတယ်။နိုဝင်ဘာ23ရက်တနင်္ဂနွေနေ့ကတော့စစ်တပ်ရဲ့နယ်မြေရှင်းလင်းစဉ်အတွင်းမှာဂွားစုံချေးရွာဒါကြီးစတောင်းချေးရွာတွေဘက်မှဒီအကြမ်းဖက်သူ28ယောက်ကိုအသေဖမ်းဆီးခဲ့တယ်လို့ဒီစစ်တပ်ပိုင်းမြဝတီသတင်းဌာနကသတင်းထုတ်ပြန်ပါတယ်။နိုင်ငံတကာလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကတော့ဂျိုလူဓာတ်ပုံသတင်းကိုကိုးကားပြီးတော့ဒီအပိုင်းအတွင်းမှာပဲမောင်တော်မြို့မြောက်ဖက်ကရွာ3ရွာမှာလူနေအိမ်ပေါင်း430မိလောင်ပျက်စီးခဲ့တယ်လို့သတင်းထုတ်ပြန်ခဲ့ပြီးတော့ကုလသမဂ္ဂအကူအညီနဲ့စုံစမ်းစစ်ဆေးအဖွဲ့ဖွဲ့စည်းပေးဖို့ကိုလည်းတောင်းဆိုခဲ့ပါတယ်ရှင်
။ We've called on the Army and the government to allow the United Nations in to investigate so that there can be an independent and credible investigation.We also have
စစ်တပ်နဲ့အစိုးရအနေနဲ့ကုလသမဂ္ဂကိုအဲ့ဒီဒေသစီတွားရောက်စုံစမ်းစစ်ဆေးခွင့်ပြုဖို့ကျွန်တော်တို့တောင်းဆိုပါတယ်။ဒါအပြင်ဒေသခံအရက်ဘက်အစိုးရအဖွဲ့ဝင်တချို့ထံကကြားသိခဲ့ရတာကစစ်တပ်ကသူတို့နဲ့အပြည့်အဝတိုင်ပင်ခြင်းမရှိဘဲစစ်စင်ရေးတွေလုပ်နေတဲ့အတွက်သူတို့အနေနဲ့လည်းဘာမှမတတ်နိုင်ကြဘူးလို့ပြောခဲ့ကြပါတယ်။ဒါလည်းအံ့အားသင့်စရာမဟုတ်ပါဘူး။ NLD ကရွေးကောက်ပွဲမှာအနိုင်ရခဲ့ပေမဲ့ဖွဲ့စည်းပုံအခြေခံဥပဒေအရတပ်မတော်ကစစ်တပ်ရဲနဲ့နေကြောင်တက်တို့အပေါ်မှာထိန်းချုပ်ခွင့်ရှိတာဖြစ်ပါတယ်။ဒါကြောင့်ဒီတိုက်ခိုက်မှုတွေနဲ့ပတ်သက်လို့စစ်တပ်ကရှင်းလင်းတင်ပြပေးဖို့လိုတဲ့အပြင်ကုလသမဂ္ဂကလည်းတွားရောက်စစ်ဆေးခွင့်လေးလာခွင့်ပြုဖို့နဲ့ဒေသခံအရဲသားတွေလုံခြုံရေးကိုလည်းအာမခံပေးဖို့လိုအပ်ပါတယ်။